ပြည်နယ်နိုင်ငံရေးဝန်ကြီးဂျာဗက်ဇရစ်က IAEA အနုမြူအေဂျင်စီအကြီးအကဲရာဖဲဂရိုစီကိုတီရန်မြို့မှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့ပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတာမျိုးမရှိကြောင်းရိုက်တာသတင်းဌာနနဲ့မေးမြန်းစဉ်မှာဇရစ်ကဖြေကြားသွားပါတယ်
။ Mr. Grossi, the Director General of IAEA, requested to come here so that we could have a smooth transition.
IAEA ညွှန်ကြားမှုချုပ် Mr. Grossi ကိုအီရန်လာဖို့ဖိတ်ခေါ်ခဲ့တာကြောင့်ချုံးမွေးရဲ့အသွင်ကူးပြောင်းရေးကိုကျွန်တော်တို့လုပ်နိုင်ပါလိမ့်မယ်။ကျွန်တော်တို့ဘာမှဖုံးကွယ်ထားတာမျိုးမရှိပါဘူး။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်ဖို့ကြိုးပမ်းနေတာလည်းမရှိပါဘူး။ဒီဆုံးဖြတ်ချက်ကခိုင်လုံတဲ့ပထဝီနိုင်ငံရေးအချက်လက်တွေ၊ဘာသာရေးနဲ့ကျင့်ဝတ်ပိုင်းဆိုင်ရာအချက်လက်တွေပေါ်အခြေခံပြီးဖြစ်လာတာပါလို့ဝန်ကြီးဇာရစ်ကပြောကြားသွားတာပါ။2015အီရန်နျူကလ িয়ার သဘောတူစာချုပ်နဲ့ပတ်သက်လို့အဓိကအင်အားကြီးနိုင်ငံတွေနဲ့ပြန်ပြီးဆွေးနွေးဖို့ဆိုရင်အမေရိကန်အနေနဲ့အီရန်ပေါ်ချမှတ်ထားတဲ့တန်ခါပိတ်ဆို့မှုတွေကိုအရင်ဆုံးရုပ်သိမ်းပေးရလိမ့်မယ်လို့ဝန်ကြီးဇရစ်ကအစောပိုင်းမှာပြောခဲ့ပါတယ်။အီရန်ပေါ်ချမှတ်ထားတဲ့အမေရိကန်တန်ခါပိတ်ဆို့မှုတွေကိုဖေဖော်ဝါရီ23ရက်နောက်ဆုံးထားပြီးဂျိုးဘိုင်ဒန်အစိုးရကပြန်လည်ရုပ်သိမ်းဖို့အီရန်ဘက်ကတောင်းဆိုထားပါတယ်ခင်ဗျာ။